ဂျော်ဂျီယာတပ်တွေပြန်ရုပ်သိမ်းမိမယ်လို့ကြေညာပေးထားတဲ့အတိုင်းရုရှားအနေနဲ့လှုပ်ရလိမ့်မယ်လို့အမေရိကန်သမ္မတဘူရှ်ကထပ်မံပြောဆိုလိုက်ပါတယ်။ဂျော်ဂျီယာနိုင်ငံကိုရဲရင့်တဲ့ဒီမိုကရေစီနိုင်ငံလို့သမ္မတဘူရှ်ကဆိုလိုက်ပြီးတော့နိုင်ငံရဲ့အချုပ်အခြာကိုလေးစားတာဟာအရေးကြီးတဲ့အကြောင်းအင်ဗျူရောမှာဒီကနေ့သမ္မတဘူရှ်ကပြောဆိုခဲ့တာပါ။ဂျော်ဂျီယာနိုင်ငံသားတွေဟာနောက်တိုင်းဒီမိုကရေစီနိုင်ငံတွေကိုရွေးချယ်ခဲ့ကြတယ်လို့အနောက်တိုင်းနိုင်ငံတွေကလည်းသူတို့ကိုပြစ်ပယ်ထားမှာမဟုတ်ဘူးလို့လည်းသမ္မတဘူရှ်ကဆိုပါတယ်။အနောက်နိုင်ငံတွေနဲ့ဂျော်ဂျီယာဆက်ဆံရေးမှာသဘောထားကွဲလဲတာမျိုးကိုရုရှားကမလိုလားတယ်လို့ပဲမတရားအနိုင်ကျင့်အနှောက်ယှက်ပေးထားတဲ့နိုင်ငံသားရေးမူဝါဒမျိုးချမှတ်တာဟာလည်းလက်ခံနိုင်စရာမဟုတ်ဘူးလို့သမ္မတဘူရှ်ကဆိုပါတယ်။ရုရှားဂျော်ဂျီယာအဖြစ်ခက်ရက်စဲရေးကျိုးပန်းတဲ့အနေနဲ့ဂျော်ဂျီယာသမ္မတမီခေးဆာကာရှဗီလီနဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ဂျော်ဂျီယာနိုင်ငံတီပလီစီမြို့ကိုရောက်ရှိနေပြီဖြစ်တယ်လို့တချိန်တည်းမှာပဲသမ္မတဘူရှ်ကအခုလိုမျိုးထုတ်ဖော်ပြောဆိုလိုက်တာပါ။ရုရှားနိုင်စင်သတင်းစာကိုမားဆက်ရဲ့အင်တာဗျူးတစ်ခုမှာဂျော်ဂျီယာသမ္မတဆာကာရှဗီလီကရုရှားကိုသူ့ဘက်ကနေဘလို့အလျှော့ပေးမှုမျိုးမှလုပ်သွားမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။တချိန်တည်းမှာပဲဂျာမနီဝန်ကြီးချုပ်အင်ဂျလာမာခဲကလည်းဂျော်ဂျီယာနိုင်ငံတခုတစုတစည်းရဲ့ရှိရေးကိုသူထောက်ခံအားပေးတယ်လို့ရုရှားရဲ့လုပ်ဟရက်တွေဟာတင့်တော်မှုမရှိဘူးလို့ဆိုပါတယ်။ရုရှားပင်လယ်နက်ကမ်းခြေအပန်းဖြေစခန်းဆိုချီမှာရုရှားသမ္မတဒီမီထရီမက်ဗီယာဒက်ဖ်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာသူကအဲ့ဒါလို့ပြောသွားခဲ့တာပါ။ရုရှားသမ္မတကတော့ဂျော်ဂျီယာရဲ့ခွဲထွက်ရေးဒေသအက်ဖ်ကာစီးယားနဲ့တောင်အော့စတီးယားကပြည်သူတွေအနေနဲ့ဂျော်ဂျီယာနိုင်ငံရဲ့ဒေသတွေအဖြစ်နဲ့နေလို့ကြမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။